မြန်မာနိုင်ငံကိုစနစ်တကျခီးစင်နဲ့ရောက်နေတဲ့ကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်မစ်ရန်ဟီလီဟာဒီကနေ့မှာတော့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌလွတ်တော်ဥက္ကဋ္ဌဟောင်းသူရဦးရွှေမန်းနဲ့နေပြီးတော့မှတွေ့ဆုံပါတယ်။ဒါပြင်လွတ်တော်ဥပဒေမူကြမ်းကော်မတီနဲ့လည်းတွေ့ဆုံပြီးတော့ကော်မတီကလှုပ်ဆောင်နေတဲ့အကြောင်းအရာတွေကိုဆွေးနွေးတယ်လို့ပြည်သူ့လွတ်တော်ဥပဒေမူကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟင်းကပြောပါတယ်။မစ်ရန်ဟီလီဟာတက်မတော်ကာကွယ်ရေးဦးစီးဌာနချုပ်တဘောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးဦးမေအောင်နိုင်နဲ့တွေ့ဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်ထားပေမဲ့လည်းအဲ့ဒီသတင်းမဟုတ်တဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်က VOA ကိုအတည်ပြုပြောဆိုပါရတယ်။မင်းနေတုန်းကတော့မစ်ဆန်ဟီလီဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူကြီးဒုတိယသမ္မတဦးမြင့်စွေတို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးပါရတယ်။မြန်မာနိုင်ငံကို၅ချိန်မြောက်လာရောက်တဲ့ကုလထူးကိုစလေဟာသူ့ရဲ့ခီးစဉ်အဆုံးသက်ပြန်မထွက်ခင်မနက်ဖြန်ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါရတယ်။